မြန်မာနိုင်ငံရဲ့တိုင်းဒေသကြီး14ခုနဲ့ချင်းပြည်နယ်မှာဆင်းရဲမွေးတေမှုပမာဏဟာပြည်နယ်လူဦးရေရဲ့ 83.3 ရာခိုင်နှုန်းနဲ့တခြားဒေသတွေထဲအများဆုံးဖြစ်ပြီးတော့လွန်ခဲ့တဲ့5နှစ်ကအတိုင်းဆက်ပြီးတော့ဆင်းရဲမွေးတေမှုတရှိနေတယ်လို့ဇွန်လတော့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP စစ်တမ်းကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံတဝန်းဒေသပေါင်းစုံကအိမ်အောင်စုပေါင်း 18,660 ကို2009ခုနှစ်2010ခုနှစ်အတွင်းကောက်ယူခဲ့တဲ့စစ်တမ်းအရ2004ခုနှစ်ကအလားတူစစ်တမ်းနဲ့နှိုင်းယှဉ်မဲ့ဆိုရင်တနိုင်ငံလုံးရဲ့ဆင်းရဲမွေးတေမှုနဲ့အစားအစာမလုံလောက်မှု600ခန့်လုံးရော့ကျသွားတယ်လို့ဆိုပါတယ်။ဒါပေမဲ့ဆင်းရဲသားတွေဟာအစားအစာစည်းနှုံမြင့်တက်မှုနဲ့မြေယာမရှိတဲ့လယ်သမားဥယျာဉ်များလာတဲ့အခြေအနေတွေကြောင့်အခက်အခဲနဲ့ရင်ဆိုင်ကြရတယ်လို့ဆိုပါတယ်။စစ်တမ်းအရမြန်မာနိုင်ငံချင်းပြည်နယ်မှာဆင်းရဲမွေးတေနှုန်းအမြင့်ဆုံး 83.3% နှုန်းနဲ့ရခိုင်ပြည်နယ်မှာဆင်းရဲမွေးတေမှုနှုန်း 44% နှုန်းဒုတိယအမြင့်ဆုံးဖြစ်တယ်လို့သိရပါတယ်။စစ်တမ်းကောက်ယူရမှာဆင်းရဲမွေးတေမှုနဲ့ဆိုင်တဲ့ကဏ္ဍမှာအိမ်အောင်စုခြေနေပညာရေးကျန်းမာရေးသေဆုံးမှုအလုပ်ကိုင်းငွေကြေးသုံးစွဲနိုင်မှုနဲ့စုဆောင်းနိုင်မှုတွေကိုလေ့လာခဲ့တယ်လို့ဆိုပါတယ်စစ်တမ်းအရအိမ်အောင်စုတစ်ခုချင်းစီဖြတ်မြဦးရေဒီချင်းပြည်နယ်မှာ6ဦးနှုံးနဲ့အများဆုံးဖြစ်ပေမဲ့တကယ်တမ်းမှာလူငယ်အများပြားနိုင်ငံသားကိုထွက်ပြီးအလုပ်လုပ်နေကြရတယ်လို့ဒေသခံတွေကပြောဆိုပါတယ်